မုံရွာခရိုင်၆ဦးမြို့နယ်မှာပြီးခဲ့တဲ့အောက်တိုဘာ23ရက်နေ့ကကျင်းပခဲ့တဲ့စာပေဟောပြောပွဲတစ်ခုမှာဘာသာရေးအယူဝါဒတွေပေါ်ဟောပြောခဲ့တယ်ဆိုပြီးစာရေးဆရာထင်းလင်းဦးကိုမြို့နယ်လဝကဦးစီးမှုကတာသနာညွှန်းနှဲစီမှုနဲ့တရားဆွဲဆိုထားတာဖြစ်ပါတယ်။စာရေးဆရာထင်းလင်းဦးကိုအာမခံမပေးဘဲဖမ်းဆီးချုပ်နှောင်ထားတာကိုဝေဖန်မှုတွေရှိနေပါတယ်။တချို့ကဆရာထင်းလင်းဦးဟာဗုဒ္ဓဘာသာနဲ့ပတ်သက်ပြီးအတူယူမနေတာတွေကိုထောက်ပြဝေဖန်ပြောဆိုထားလို့ယူဆတဲ့သူတွေရှိနေတယ်လို့ဆရာထင်းလင်းဦးကဘာသာတာသနာကိုစော်ကားတယ်ဆိုပြီးပြောဆိုတဲ့သူတွေလည်းရှိနေပါတယ်။အဲ့ဒီနေ့ကစာပေဟောပြောပွဲမှာစာရေးဆရာထင်းလင်းဦးနဲ့အတူစာရေးဆရာမောင်တာချိုးလည်းဟောပြောခဲ့ပါဗျ။ဆရာမောင်တာချိုးကတော့ဥတီလင်းဦးရဲ့ဟောပြောချက်တွေဟာဘာသာတာသနာကိုစော်ကားတဲ့အသုံးအနှုန်းတွေမပါဘူးလို့ပြောထားပါဗျ။
ပြောတဲ့အကြောင်းအရာတွေကတော့တအားကြီးသူကဘာသာတာသနာစော်ကားတဲ့သဘောတော့မဟုတ်ဘူးဗျ။သူပြောဆိုလိုတဲ့သဘောကတော့ကျွန်တော်အမားတို့ဆိုတာဟာလူမျိုးတို့နိုင်ငံတို့နဲ့မဆိုင်ဘူး။ဘယ်မှာမျက်စောပြရှင်ဒီကျွန်တော်တို့နိုင်ငံတွင်မှာမွေးဖွားလာတဲ့သူတယောက်မဟုတ်ဘူးပေါ့။ကျွန်တော်တို့အမျိုးသားလည်းမဟုတ်ဘူးပေါ့။တို့တော်လေးပဲသူတွေ့ရှိခဲ့တဲ့တစ္ဆာလေးပါတရားနဲ့တန်ရာလွမြောက်ကြောင့်တရားတွေကတော့သမားတွေကနေမကပဲနဲ့ဒီဟာကိုလက်ခံနေယူကြတဲ့မှာမတန်ညာလို့တွေ့တာစီကဘာသာရေးပြည့်ရှိပြီးတော့မှကျွန်တော်တို့ကကိုယ်ဝေယဉ်ကြတယ်ပေါ့ဆိုတော့ကဟိုတရားကိုချစ်တော့ကြောင့်ကျွန်တော်ဒီပုဂ္ဂိုလ်ပါကျွန်တော်တို့ကြီးညိုလေးစားကြတာ
ဒါပေမဲ့လည်းအထက်မြမပြီးတန်ဃာတော်တွေနဲ့ဖွဲ့စည်းထားတဲ့မဘာသာခေါ်အမျိုးဘာသာတာသနာထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ကဆရာထင်းလေးဦးဟာဘာသာတာသနာကိုစော်ကားတယ်ဆိုပြီးယုံကြည်နေကြပါတယ်မဘာသာရဲ့အဖွဲ့ဝင်ဆရာတော်ဦးဝရသူကဆရာထင်းလင်းဦးရဲ့ဟောပြောချက်တွေအပေါ်အခုလိုမိန်ကြားပါတယ
်လူသိရှင်ကြပေါ့တန်ဃာတော်တွေဘာသိင်းကြလို့စော်ကားတာပေါ့ဒီကေရမဆရာတော်ဦးတော်ရဲ့ဦးတော်ရဲ့ဆန္ဒတော်မှာရုံနဲ့ဒီခေတ်ကမပြေပါဘူးဆရာတော်တော်မှနေတဲ့ဘယ်တန်ဃာကောင်းကမှသဘောမချကြပါဘူးဒီမှာဆိုလို့ရင်တော်တော်ပြင်းပြင်းထန်ထန်ခံစားကြပါတယ်သူတပြင်းတော့ရဟန်းပြူလေးတွေလူငယ်လေးတွေပေါ့ဦးလင်းတော်ဒီဆရာထင်းလင်းဦးလောက်သာသနာ့ကိုစော်ကားတဲ့သူမတွေ့ဘူးသေးဘူးကြာအချို့ကကိုချောက်ကိုမကျေနပ်လို့ပြောရင်ပြောမယ်မဘာသာကိုမကျေနပ်လို့ပြောရင်ပြောမယ်ဝိရဒ်ကိုမကျေနပ်လို့ပြောရင်ပြောမယ်ဒီဆရာထင်းလင်းဦးကြတော့တန်ဃာ၅သိန်းကျော်ကျင်းမာတာအဲ့တော့သာသနာတော်တရားလုံးချီးကျင်းမာတာသိရတာပေါ့နော
်ဘာသာသာသနာကိုစော်ကားတာမဟုတ်ဘူးလို့ယုံကြည်ကြတဲ့သူတွေကတော့ဆရာထင်းလင်းဦးရဲ့နှစ်နာရီနီးပါးရှိတဲ့ဟောပြောချက်တွေတဲကပါဝင်တဲ့ဒဇိတပိုင်းကိုသာသုံးပြီးတရားဆွဲဆိုရတာဖြစ်တယ်လို့ပြောဆိုနေကြပါတယ်။စာရေးဆရာထင်းလင်းဦးရဲ့ရှေ့နေဖြစ်သူဦးသိန်းသန်းဦးကတော့ဦးထင်းလင်းဦးဟောပြောရမှာသဒ္ဒနာကိုစော်ကားတာမျိုးမဟုတ်ဘဲစေဆိုးရခေါင်းဆောင်တကူးချင်းစီရဲ့နာမည်တွေကိုတက်ပြီးဟောပြောခဲ့တဲ့အတွက်အဲ့ဒီပေါ်မကျင်တဲ့တာဖြစ်နိုင်တယ်လို့လည်းသုံးသပ်ပြောဆိုသွားပါတယ်
။တရားဆွဲတာတနာရီမိနစ်40ရောကြာတဲ့အစားကြောင်း2ကြောင်းတို့3ကြောင်းတို့လူတို့လူကောက်ယူပြီးတော့ဆွဲတာကိုတင်လင်းကပြောပါတယ်မြတ်စွာဘုရားဘောနော်ဒီဝတိုင်းသားမဟုတ်ဘူးကချင်မုံရှမ်းမဟုတ်ဘူးကိုဇခိုင်မဟုတ်ဘူးဘောနော်ဒါဆိုရင်ဘာဖြစ်လို့ကိုယ်ပဲလဲမျိုးချစ်တယ်ဆိုမဟုတ်ဘဲနဲ့ပေါ့အဲ့နားတွေကကောက်ယူတာကိုတင်လင်းဆက်ပြောတာဒါပေမဲ့ကိုယ်ကကြားတယ်ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားရဲ့သစ္စာလေးပါတရားနဲ့တရားတော်ကြီးအမှုမြတ်တန်းစင်မှုကြောင့်ကိုယ်ကတာဆိုတာအဲ့နောက်ကဟာကိုခြံထားခဲ့ပြီးတော့ရှေ့အားလေးနဲ့ကတ်တရားဆွဲရတယ်တကယ်ကတော့ကျွန်တော်အထင်ပြောရရင်တော့ကိုတင်လင်းကိုတရားဆွဲတာဥမာမားနေတယ်သူအကုံလုံးကအရင်စစ်ဆိုးရနဲ့အခုဦးသိန်းစိန်ဆိုးရအတူတူဖြစ်တဲ့ကြောင့်ဖုတ်ဝင်နေတဲ့ဆိုးရဖြစ်ကြောင်းနော်ဘိုလ်ချုပ်ကြီးသိန်းစိန်ကအခုဦးသိန်းစိန်သွားတဲ့အကြောင်းအဲ့ဒီဟာတွေကိုအဓိကထားပြောတာနိုင်ငံရေးအရာပြောတာဘာသာရေးလူမျိုးရေးဒီလိုနဲ့ဖန်တီးကမယုံတဲ့လို့ပြောတဲ့ချက်လက်တစ်ခုပဲဖြစ်တယ်ကျွန်တော်ဒါဆိုရင်တော့နိုင်ငံတော်ဆိုးရဒီပြည်စင်မှာ1 2 4 8နဲ့ဆွဲပ
ါစာရေးဆရာထင်းလင်းဦးရဲ့ဟောပြောချက်တွေအပေါ်မှာဆွဲဆိုထားတဲ့ပုံမှန်တွေဟာပြင်ထန်လို့နေတဲ့အတွက်ဝေဖန်မှုတွေလည်းရှိနေပြန်ပါတယ်ဟောပြောချက်တွေနဲ့ပတ်သက်ပြီးတော့မဘာသာအဖွဲ့ချုပ်ဆရာတော်ဒီထံဆရာဦးထင်းလင်းဦးတွားရောက်တောင်းပန်ခဲ့တယ်လို့လည်းသိရပါဗျ။ဒါပေမဲ့အရာမရောက်ခဲ့ပဲ6ဦးမြို့နယ်တန်ခါနာရီကအဖွဲ့ရဲ့ညွန်ကြားချက်နဲ့တရားဆွဲဆိုတဲ့အထိဖြစ်သွားခဲ့တာပါ။အဲ့ဒါနဲ့ပတ်သက်ပြီးမဘာသာအဖွဲ့ကဆရာတော်ဦးတီလောကပြီးဝင်သားကအခုလိုမိန့်ပါဗျ။ဟိ
ုလောက်ရပေါ်မှာမူတည်ရတရားဥပဒေရလောက်ထောင်တော့ဆရာတော်တို့ဘာမှသူပြောကြမလို့ဘောဒီဆရာဥပဒေတိုင်းနဲ့ဖြစ်မှာပေါ့။ဒါလည်းပဲဗုဒ္ဓဘာသာနိုင်ငံမှာဒီဗုဒ္ဓဘာသာကိုဒီထိခိုက်နစ်နာဒုက္ခနှုတ်အပြောဆိုအပြုတ်မှုတွေရတော့ပရိသတ်ရှင်ရင်မှုလို့ရတယ်ခုသာသနာကိုထိခိုက်နစ်နာမှုတွေကိုလုံလောက်တဲ့အကာအကွယ်တွေကိုတာဝန်ရှိသူများကတာဝန်ယူကြပါတာဝန်ယူပေးကြပါလို့ဆရာတော်ဒီလိုပဲပြောလိုက်တယ်လေဆရာဥပဒေရစော်ကားလိုက်စော်ကားတဲ့အတိုင်းဆက်ဆံရတာဝန်ရှိတဲ့ပုဂ္ဂိုလ်ဒီချိန်မှာအခုညီတောင်းွင့်ရှိတယ်လေ
လက်ရှိမှာတော့ဆရာထင်းလင်းဦးကအာမခံမရရှိပဲမုံရအချင်းထောင်မှာရှိနေပါတယ်တကယ်လို့ပြစ်မှုထင်ရှားတယ်ဆိုပြီးတရားရုံးကဆုံးဖြတ်ရင်တော့ထောင်ဒဏ်နှစ်နှစ်အထိကြာခံရဖို့ရှိနေပါတယ်ခင်ဗျာ